Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် VOA American တန်ကနေ2014ခုနှစ် October 9ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3240နဲ့48တို့ကနေစတင်အသံလွှင့်နေပါခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။အခုမနက်မှာကြားရမယ့်နိုင်ငံတကာသတင်းတွေမှာဆိုလို့ရှိရင်စီးရီးယားနိုင်ငံနေဆက်ပြုဖြစ်တဲ့ကိုပါနီကိုထိန်းချုပ်နိုင်ဖို့အတွက် IS Islamic စစ်သွေးကြွတွေနဲ့ခတ်တိုက်ခိုက်ရေးသမားတွေကမှတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေဥဆောင်တဲ့ကျောင်းသားခေါင်းဆောင်တွေဟာသူတို့လူလာတဲ့နိုင်ငံရေးပြုရင်ပြောင်းလဲမှုတွေလွတ်ဖို့အတွက်အစိုးရရာရှိတွေနဲ့ဆွေးနွေးဖို့အခြေခံမှုတွေချမှတ်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့နောက်ပိုင်းနားဆင်ရမယ့်ထဲမှာတော့အရှေ့အာရှနဲ့ Pacific ရေယာဉ် American လက်ထောက်နိုင်ငံသား၏ဝန်ကြီး Daniel Rousseau ဟာမြန်မာနိုင်ငံအပါအဝင်အာရှ၃နိုင်ငံခီးစဉ်ကိုစတင်လိုက်ပြီဖြစ်ပါတယ်
။ In Naypyidaw, October 9th through 10th, Assistant Secretary Rousseau will lead the US delegation to the
American နိုင်ငံသား၏ဝန်ကြီးဌာနအစင်းမြေရာရှိတူပြောသွားတာပါ။ဒီကြောင်းကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်။ဒါပြင်မြန်မာလူမှုအခြေပြုလူမှုဖွဲ့စည်းကိုယ်စားလှယ်တွေကုလသမဂ္ဂမှာဘာတွေတင်ပြဖို့ရှိတယ်ဆိုတာအပါအဝင်ထိုင်းနိုင်ငံကလူသတ်မှုမှာဆွဆွဲခံနေရတဲ့မြန်မာအလုပ်သမားတို့ကိုဥပဒေကြောင်းအရကာကွယ်ဖို့ပြင်ဆင်နေတဲ့အကြောင်းဒါ့အပြင်ဟောင်ကောင်ဆန္ဒပြပွဲပေါ်တရုတ်နိုင်ငံဘက်ကအမြင်တွေကိုတင်ပြပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေကိုမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
စီးရီးယားနိုင်ငံနေဆက်မြို့ဖြစ်တဲ့ကူပါနီမြို့ကိုထိန်းချုပ်နိုင်ရေးအတွက်ခတ်လူမျိုးတက်ခိုက်ရေးသမားတွေနဲ့IS Islamic စစ်သွေးကြွတွေကြားမှာပြင်းထန်တဲ့တိုက်ခိုက်မှုတွေဖြစ်ပွားနေပြီးတော့နှစ်ဖက်စလုံးမှာထိခိုက်ကြဆုံးမှုတွေကြီးကြီးမားမားရှိနေတယ်လို့သိရပါတယ်။စနေနေ့တနင်္ဂနွေနေ့တွေမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာစစ်သွေးကြွ28ယောက်နဲ့ခတ်လူမျိုးနွယ်စုတိုက်ခိုက်ရေးသမား19ယောက်တေဆုံးခဲ့တယ်လို့ British နိုင်ငံအခြေစိုက်စီးရီးယားလူခွန်ရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့ကပြောဆိုပါတယ်။တေဆုံးသူစီးရီးယားမှာခတ်လူမျိုးအမျိုးသမီးတိုက်ခိုက်ရေးသမားတယောက်လည်းပါဝင်ပါတယ်။သူမဟာကိုကိုကိုဖောက်ခွဲပစ်လိုက်ပြီးတော့စစ်သွေးကြွတွေအမြောက်များကိုတေဆုံးသွားစေခဲ့တာပါ။ကူပါနီမျိုးကအဆောက်အဦတစ်ခုရဲ့ထိတ်မှာတော့ IS စစ်သွေးကြွတွေရဲ့အလံနဲ့ဆင်တူတဲ့အမဲရောင်ပေါ်မှာအာရေဗစ်ဘာသာနဲ့ရေးသားထားတဲ့အလံလွှင့်ထူထားတာကိုတူရကီနေဆက်ကနေလှမ်းပြီးတော့မြင်နေရပါတယ်။ဒါပေမဲ့ Islamic စစ်သွေးကြွတွေကိုပြန်ပြီးတော့တိုက်ထုတ်နေတယ်လို့ခတ်တိုက်ခိုက်ရေးသမားတွေကပြောဆိုပါတယ်။ကူပါနီမျိုးအတွင်းကိုပစ်ခတ်နေတဲ့မော်တာကြီးစံတွေဟာမိုးရွာသလိုကျနေတယ်လို့ဆိုပါတယ်။ IS စစ်သွေးကြွတွေကသတင်း3ပတ်လောက်ထိအသာစီးရထားတဲ့အခြေအနေကိုရပ်တန့်သွားအောင်လို့ American ဘက်ကလည်းကြိုးပမ်းနေပါတယ်။စစ်သွေးကြွတွေရဲ့တိုက်ခတ်ရေးတက်ဆွဲထားတဲ့နေရာနှစ်ခုကိုတနင်္လာနေ့မှာဖျက်ဆီးပစ်နိုင်ခဲ့တယ်လို့ American စစ်တပ်ရဲ့ပြောခွင့်ရသူကပြောပါတယ်ခင်ဗျာ
IS Islam စစ်သွေးကြွအုပ်စုနဲ့ပူးပေါင်းဖို့ပြင်ပနိုင်ငံကိုထွက်ခွာဖို့ကြိုးစားနေတယ်ဆိုတဲ့ဆွဆွဲချက်နဲ့19နှစ်အရွယ် American နိုင်ငံသားတဦးကို FBI American ဘဟုစုံစမ်းစစ်ဆေးအဖွဲ့က Chicago လေးစိတ်မှာဖမ်းဆီးခဲ့ပါတယ်တနင်္လာနေ့က American တရားရေးဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းကြေညာချက်မှာတော့Chicago ကနေ Istanbul ကို Vienna တကနေတဆင့်သွားမဲ့ Mohammed Hamza Khan ကိုစနေနေ့ကလေးစိတ်မှာ FBI ကဖမ်းဆီးခဲ့တယ်လို့ဖော်ပြထားပါတယ်။ Khan ဟာ Iraq နဲ့ Syria မှာအခြေပြုလှုပ်ရှားနေတဲ့ပြပအကြမ်းဖက်အဖွဲ့အစည်းတွေကိုရုပ်ဝတ္ထုပစ္စည်းအထောက်အပံ့တွေပေးဖို့စ조사ခဲ့တယ်ဆိုတဲ့ပြစ်မှုနဲ့ရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့တိုင်ကြားချက်အရတနင်္လာနေ့ကခရိုင်တရားရုံးကနေဆွဲချက်တင်ထားတာပါဒီဆွဲချက်အတွက်ခရိုင်တရားသူကြီးရှေးမောက်ကိုလည်းတနင်္လာနေ့အစောပိုင်းကကမ်ကိုတိုင်ထွက်ရောက်လာခဲ့ပါတယ်ကြာသပတေးနေ့တရားရုံးကြားနာစစ်ဆေးမှုမတိုင်ခင်အထိ Illinois ပြည်နယ်သားကမ်ကို FBI ကဖမ်းဆီးထိန်းသိမ်းထားမှာဖြစ်ပါတယ်American တရားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာလည်းပြပအကြမ်းဖက်အဖွဲ့အစည်းကိုရုပ်ဝတ္ထုပစ္စည်းထောက်ပံ့တဲ့ပြစ်မှုအတွက်ထောင်ဒဏ်အများဆုံး15နှစ်နဲ့ဒဏ်ငွေဒေါ်လာ2သိန်းခွဲပေးဆောင်ရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။တကယ်လို့ခန်းဟာပြစ်မှုကျူးလွန်ကြောင်းထင်ရှားမယ်ဆိုရင်ဗဟုအစိုးရဥပဒေနဲ့ထောင်ဒဏ်စီရင်တဲ့စည်းမျဉ်းတွေအရတရားရုံးအနေနဲ့စီရင်ချက်ချမှတ်မှာဖြစ်တယ်လို့လည်းရေးသားထားပါတယ်ရှင်။
သတင်းတပတ်ကြာကြာဟောင်ကောင်ကျွန်းရဲ့နေစဉ်လက်ပတ်မှုတွေကိုရပ်တန့်သွားစေခဲ့တဲ့ဆန္ဒပြမှုတွေကိုဥဆောင်ခဲ့ကြတဲ့ကျောင်းသားခေါင်းဆောင်တွေဟာသူတို့လိုလားနေတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုပြုလုပ်ဖို့ကိစ္စကိုအစိုးရအရာရှိတွေနဲ့ဆွေးနွေးညှိနှိုင်းမှုအတွက်အခြေခံမှုတွေကိုချမှတ်ခဲ့ကြပါတယ်။တင်းမာတဲ့ဆန္ဒပြမှုတွေဟာတနင်္လာနေ့မှာရော့ကျသွားခဲ့ပြီးအခုလိုဆွေးနွေးညှိနှိုင်းမှုဖြစ်လာခဲ့တာပါ။အစိုးရရုံးတွေကိုဝိုင်းရံပြီးတော့ဆန္ဒပြသူတွေကအစိုးရမှုတန်းတွေကိုပြန်ပြီးတော့ရုံးတက်ခွင့်ပြုခဲ့ကြပါတယ်။ဟောင်ကောင်ကျောင်းသားများအဖွဲ့ကလက်စတာရှမ်းက တင်းလာနေကျင်းပတဲ့အစည်းအဝေးမှာအစိုးရရာရှိတွေနဲ့ကျောင်းသားခေါင်းဆောင်တွေကြားအနာဂတ်တွေးဆမှုအတွက်စည်းကမ်းသတ်မှတ်ချက်တွေကိုချမှတ်ခဲ့ပါတယ်။ချမှတ်ထားတဲ့မူပေါင်းသတ်မှတ်ချက်တွေထဲမှာအစည်းအဝေးကာလအတွင်းရရှိတဲ့သဘောတူညီမှုတွေကိုဟောင်ကောင်အစိုးရကအကောင့်ထဲဖော်ပေးရလိမ့်မယ်လို့နှစ်ဖက်စလုံးကသဘောတူညီခဲ့ကြပါတယ်။နောက်တစ်ချိန်ပနမတွေးဆမှုကိုဒီကနေ့အင်္ဂါနေ့ဟောင်ကောင်မှာကျင်းပသွားဖို့ရှိတယ်လို့သိရပါတယ်။ဟောင်ကောင်အစိုးရကဆန္ဒပြသူတွေရဲ့အခြေခံဥပဒေရေးကိစ္စတွေကိုညှိနှိုင်းတဲ့နေရာမှာအပြုသဘောနဲ့ရိုးသားစွာဆွေးနွေးသွားမှာဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးလီအောင်ချွန်ဂျင်းကပြောဆိုပါတယ်ခင်ဗျာ
။အီဘိုလာရောဂါဖြစ်နေတဲ့အမေရိကန်အလွတ်ဓာတ်ပုံသတင်းတောက်တဦးဟာဆေးဝါးကုသခံယူဖို့အတွက်အမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။ဓာတ်ပုံသတင်းတောက် Ashkar Mukopo ဟာအမေရိကန်အီဘိုလာဝေနာရှင်၅ဦးမြောက်ဖြစ်ပါတယ်။NPC သတင်းဌာနရဲ့တာဝန်ပေးမှုကြောင့် Liberia နိုင်ငံမှာတွားရောက်သတင်းယူနေသူတအုပ်ဖြစ်ပါတယ်။ Ebola ရောဂါရှိနေတယ်လို့သူကိုစမ်းသပ်တွေ့ရှိပြီးတဲ့နောက်အထူးကျန်းမာရေးစောင့်ရှောက်မှုပစ္စည်းတွေတက်ဆင်ထားတဲ့လင်းရင်နဲ့ American ပြည်ထောင်စုကိုပြန်လည်ရောက်ရှိလာခဲ့တာပါ။ American ပြည်ထောင်စုတဝန်ကျန်းမာရေးစောင့်ရှောက်မှုအပြည့်အဝပေးနိုင်ဆုံးဌာန၄ခုထဲက Nebraska ကျန်းမာရေးဌာနမှာသူကိုအထူးတည်တံ့ထားရှိပြီးတော့ဆေးဝါးကုသပေးနေပါတယ်ရှင်။
ဒီဝေဘရိကန်တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တာမြန်မာပိုင်းအစီအစဉ်ကနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါရခင်ဗျာ American ပြည်တော်စုနယူးယောက်မြို့ကအလွန်ထင်ရှားနာမည်ကြီးတဲ့ Waldorf Astoria ဇိမ်ခံဟိုတယ်ကြီးကိုတရုတ်အမေရိကန်ကုမ္ပဏီကြီးတစ်ခုကဝယ်ယူလိုက်ပါတယ် Hilton Worldwide ကုမ္ပဏီကြီးကဟိုတယ်ကြီးကို American ဒေါ်လာသန်းပေါင်း 1,950 နဲ့ Enbank အမေရိကန်အုပ်စုထံကိုရောင်းချလိုက်တဲ့အကြောင်းသတင်းလာနေမှာကြီးညာလိုက်တာပါဒါဟာဆိုရင် American Hotel လောကမှာတန်ဖိုးအကြီးမားဆုံးဖြစ်တယ်လို့တရုတ်ဝယ်လက်ကအမေရိကန်ပြည်တော်စုအတွင်းမှာရှိတဲ့အဆောက်အဦတစ်ခုကိုဝယ်ယူတဲ့တမိုင်းမှာဈေးအကြီးဆုံးလည်းဖြစ်ပါတယ်။အယောင်ဝယ်စာချုပ်ရဲ့သဘောတူညီမှုအရအမေရိကန်အခြေစိုက် Hilton ကဒီဟိုတယ်ကြီးကိုနောက်နှစ်ပေါင်း100ဆက်လက်ပြီးတော့စီမံခန့်ခွဲခွင့်ရရှိမှာဖြစ်ပါတယ်။ဒီဟိုတယ်ကြီးဟာနယူးယောက်မြို့လယ်ကောင်း Park Avenue မှာတည်ရှိပြီးတော့1932ခုနှစ်မှာဖွင့်လှစ်ခဲ့တာပါ1993ခုနှစ်မှာတော့နယူးယောက်မြို့ရဲ့အကြီးမားဆုံးတမိုင်းတင်အထင်ကြီးအဆောက်အဦဖြစ်ကြေညာခဲ့တာပါ။အခန်းပေါင်း1413ခန်းရှိတဲ့အဲ့ဒီဟိုတယ်ကြီးဟာအမေရိကန်ပြည်ထောင်စုရဲ့အကျော်ကြားဆုံးအနုပညာရှင်တွေဖြစ်ကြတဲ့ Frank Sinatra, Ella Fitzgerald, Minnie Marilyn Monroe တို့တစ်ချိန်လုံးကတစ်ပတ်ကိုဒေါ်လာ1000နဲ့နှားပြီးတော့နေခဲ့ဘူးကြပါတယ်။အခုချိန်မှာတော့ဈေးအသက်သာဆုံးအခန်းတစ်ခန်းဟာတညကို549ဒေါ်လာရှိပြီးတော့ Penthouse ဆိုတဲ့ Suite ကတော့တညကို2399ဒေါ်လာဖြစ်ပါတယ်ခင်ဗျာ။
တောင်နှက်မြောက်ကိုရီးယားနှစ်ဖက်အစင်းမြင့်ကိုယ်စားလှယ်တွေဆွေးနွေးပွဲမှာကိုရီးယားပြည်တွင်းစစ်ကြောင့်ကွဲကွာသွားတဲ့မိသားစုတွေပြန်လည်စုံစည်းရေးဟာအဓိကဖြစ်တယ်လို့တောင်ကိုရီးယားအစိုးရပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်လင်ပီယွန်ချောင်းကပြောပါတယ်။ကွဲကွာနေတဲ့မိသားစုတွေပုံမှန်တွေ့ဆုံနိုင်ဖို့တောင်ကိုရီးယားအစိုးရအနေနဲ့အရေးကြီးတဲ့ကိစ္စအဖြစ်ရပ်တည်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။တောင်ကိုရီးယားနိုင်ငံအင်ချုံမြို့ကိုမြောက်ကိုရီးယားထိပ်တန်းကောင်းဆောင်ဟွမ်ပျုံဆိုးဥဆောင်တဲ့ကိုစလေအဖွဲ့စနေနေ့မှာမမျော်လင့်တဲ့ခီးစဉ်ဖြစ်ရောက်လာခဲ့ပြီးတဲ့နောက်နှစ်နိုင်ငံအစ်စ်မြစ်ကိုစလေတွေဆွေးနွေးပွဲတွေကိုအောက်တိုဘာလနှောင်းပိုင်းနဲ့နိုဝင်ဘာလအစောပိုင်းမှာပြန်လည်စတင်မှုဖြစ်လာတာပါ။မြောက်ကိုရီးယားကိုစလေအဖွဲ့ကိုတောင်ကိုရီးယားအစိုးရရဲ့ပြန်လည်ပေါင်းစည်းရေးဝန်ကြီးရူခီဟီဂျီကတွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားကိုစလေကောင်းဆောင်ဟွမ်ပျောင်ဆိုးဟာမြောက်ကိုရီးယားကောင်းဆောင်ကန်ဂျုံအန်ပြီလို့ရှိရင်နံပါတ်1နေရာမှာရှိနေသူတဦးပါ။နောက်ကိုစလေ2ဦးကတော့အာနာယပါတီဖြစ်တဲ့အလုသမားပါတီရဲ့အတူရေးမှုအဖွဲ့ဝင်2ဦးဖြစ်ပါတယ်။မြောက်ကိုရီးယားကိုစလေအဖွဲ့ခီးစင်ဟာအင်ချုံမြို့မှာစနေနေ့ကကျင်းပတဲ့အာရှအားကစားပွဲတော်ပိတ်ပွဲခန်းနာကိုတက်ရောက်လာခဲ့တာလည်းဖြစ်ပါတယ်ရှင်။
မနေ့ကကြေညာသွားတဲ့ Nobel ဆေးပညာဆုကိုအမေရိကန်နိုင်ငံဘွားဗြိတိန်နိုင်ငံသား John O'Keefe နဲ့ Norway နိုင်ငံသားမေဘရစ်မူဆာနဲ့အက်ဒဝတ်မူဆာတို့ကရရှိသွားခဲ့ပါတယ်။အုံနှောက်ရဲ့ဘလို့အစိပ်ပိုင်းတွေကနေကိုခန္ဓာအစိပ်ပိုင်းတွေကိုဘလို့ထိန်းချုပ်လှုပ်ဆောင်နိုင်တယ်လဲဆိုတဲ့စနစ်ကိုအသေးစိတ်ရှာဖွေတွေ့ရှိခဲ့ကြလို့အခုလိုစုချီးမြင့်ခံခဲ့ရတာဖြစ်ပါတယ်။ရှုပ်ထွေးတဲ့အနေထားမှာအုံနှောက်ကနေကိုခန္ဓာအစိပ်ပိုင်းတွေကိုဘလို့ညွှန်ကြားတယ်လဲဆိုတာကိုသူတို့ရှာဖွေတွေ့ရှိခဲ့တယ်လို့ဆွေဒင်နိုင်ငံကယ်ရိုလင်းစကာတိတ်ပံမှာရှိတဲ့နိုဘယ်ဆုရွေးချယ်ရေးအဖွဲ့ကပြောဆိုပါတယ်။မစ္စတာအိုကီဖာ ကျွဲ့ရဲ့အုံနောက်မှာအာရုံရောဆိုင်ရာဆဲလ်တချို့ဘလို့အလွတ်လုတ်တယ်လဲဆိုတာကို1982ခုနှစ်မှာစပြီးတော့တွေ့ရှိခဲ့တယ်လို့ဆိုပါတယ်အုံနောက်ရဲ့အကန့်တစ်ခုမှာဆဲလ်ကအနောက်အကန့်တွေကဆဲလ်ကိုဘလို့စေခိုင်းတယ်လဲဆိုတာကိုတွေ့ရှိခဲ့တာလေးဖြစ်ပါတယ်2005ခုနှစ်မှာတော့မူဆာဇနီးမောင်နှံကကျွဲ့အုံနောက်ရဲ့ဆဲလ်တစ်ခုဟာကိုခန္ဓာအစိတ်ပိုင်းတွေကိုအမိန်ပေးတဲ့အနာကဆဲလ်ကိုဘလို့ဆက်သွယ်လှုပ်ဆောင်တယ်လဲဆိုတာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်ဒီစုရဲ့တန်ဖိုးကတော့ဒေါ်လာ 1.3 ဖြစ်ပြီးတော့ Mr. O'Keefe ကတပွဲနဲ့ Musa Zani မောင်နှံတို့ကတပွဲရရှိမှာဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့ယူပဗေဒပညာရက်ဗိုလ်ထုနေ့မှာဓာတုဗေဒပညာရက်နဲ့ကြာတာပရီးနေ့မှာစာပေနဲ့တောက်ကြနေ့မှာ Nobel ဉာဏ်ရည်ဆုလို့ကြေညာမှာလည်းဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆံမိုးဝေနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပြီးသွားကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေနဲ့သတင်းလော်တွေကိုစတင်တင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့အာရှခီးစဉ်အကြောင်းကိုပြောပြကြပါတယ်ရှေ့အာရှနဲ့ Pacific ရေးရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး Daniel Russell ဟာမြန်မာနိုင်ငံအပါအဝင်အာရှ၃နိုင်ငံခီးကိုစတင်ထွက်ခွာသွားပါပြီသူဟာမြန်မာနိုင်ငံကိုနိုဝင်ဘာလမြန်မာနိုင်ငံမှာနိုဝင်ဘာလကျရင်ကျင်းပမဲ့၉ချိန်မြောက် EASရှေ့အာရှထိပ်သီးညီလာခံရဲ့ရှေ့ပြေးဖြစ်တဲ့အစစ်မြင့်အစိုးရအရာရှိများစီဝေးဘွဲကိုနေပြည်တော်မှာတက်ရောက်မှာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ဒေါ်လာလာတန်းကတင်ပြထားပါတယ်ခင်ဗျာ
ရှေ့အာရှနဲ့ Pacific ရဲ့ American လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell ဟာ October 4ရက်နေ့ကနေ7ရက်နေ့ထိကြာမြင့်မဲ့တောင်ကိုရီးယား၊ဂျပန်နဲ့မြန်မာနိုင်ငံတို့ကိုသွားရောက်မဲ့ခီးစဉ်ကိုစတင်ထွက်ခွာသွားပြီဖြစ်ပါတယ်သူဟာ6ရက်နေ့ကဆိုးကိုရောက်ရှိခဲ့ပြီးတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနအစိုးရရရှိတဲ့နဲ့တွေ့ဆုံပြီးနိုင်ငံဆက်ဆံရေးဒေသန္တရနဲ့နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဌာနကပြောပါတယ်။ဒီနောက်အောက်တိုဘာလ9ရက်နေ့9ရက်နေ့အထိသူဟာတိုချိုကိုသွားရောက်ပြီးအမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးအပြင်ဒေသန္တရနဲ့နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။ဒီနောက်လက်ထောက်နိုင်ငံခြားရေးဝန်ကြီးဟာနောက်ဆုံး1900ဖြစ်တဲ့မြန်မာနိုင်ငံကိုသွားရောက်မှာဖြစ်တယ်လို့ရှေ့အာရှရေးရအစိုးရနိုင်ငံခြားရေးဌာနအရာရှိက
In Naypyidaw, October 9th through 10th, Assistant Secretary Russell will lead the U.S. delegation to the EAS senior officials meetings. He'll meet with senior Burmese government officials to discuss the country's democratic reform process.
October 9th and 10th, Naypyidaw, Latonang and Jai Wunji Russell ha Naypyidaw ma chenpa me EAS shi a sha thaiti ni la gan sanya asimye ya shi siwe bwa go.တက်ရောက်မဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဥဆောင်မှာဖြစ်ပါတယ်။ဒါပြင်သူဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဖော်ဆောင်မှုကိုမြန်မာအစိုးရထိတ်တန့်အရာရှိတွေနဲ့တွဲဆုံဆွေးနွေးဖို့ရှိပြီးနိုဝင်ဘာလမှာကျင်းပမဲ့ ES ထိပ်သီးညီလာခံကြိုတင်ပြင်ဆင်မှုတွေအတွက်လဲအရှေ့အာရှနိုင်ငံတွေကအစစ်မြင့်အရာရှိတွေနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပါတယ
်။ ES အရှေ့အာရှထိပ်သီးညီလာခံကိုအရှေ့အာရှဒေသတွင်းရှိ16နိုင်ငံပြင်2012ခုက6ချိန်မြောက်ထိပ်သီးညီလာခံမှာအမေရိကန်ပြည်ထောင်စုနှင့်ရုရှားတို့ကိုလည်းတိုးချဲ့လက်ခံခဲ့တာဖြစ်ပါတယ်။လက်ရှိအာဆီယံအလှည့်ကျောက်ဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့မြန်မာနိုင်ငံမှာနှစ်ပတ်လည်အာဆီယံခေါင်းဆောင်ညီလာခံအပြီးနိုဝင်ဘာ17ရက်နေ့ဆင်းရဲနေတို့မှာနေပြည်တော်မှာဒီထိပ်သီးညီလာခံကိုကျင်းပဖို့ရှိတာဖြစ်ပါတယ်။ဒီညီလာခံကိုသမ္မတဥဘာမားနဲ့အတူတက်ရောက်ဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအောက်တိုဘာလ3ရက်နေ့ကဝါရှင်တန်မှာကျင်းပခဲ့တဲ့အမေရိကန်အာဆီယံစီးပွားရေးကောင်စီ30မြောက်အခမ်းအနားမှာအတည်ပြုပြောကြားခဲ့ပါတယ
် We're going to be in Burma the president and I are going to be there a month from now
ကျွန်တော်တို့မြန်မာနိုင်ငံကိုသွားကြမှာဖြစ်ပါတယ်တမရနဲ့ကျွန်တော်တို့ဟာနောက်လဒီချိန်လောက်မှာမြန်မာနိုင်ငံကိုသွားကြမှာပါတချိန်ထဲမှာပဲနိုဝင်ဘာမှာကျင်းပမဲ့ APEC ညီလာခံကိုတရုတ်နိုင်ငံမှာတက်ရောက်မှာဖြစ်ပါတယ်အရှေ့အာရှထိပ်သီးညီလာခံကိုလည်းခီးစဉ်တွင်မှာတက်ရောက်မှာဖြစ်ပါတယ
်အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Russell ဟာတမရဥပမာအစုရရဲ့ Asia Pivot လို့ခေါ်တဲ့အာရှမှာအမေရိကန်ရဲ့လွှမ်းမိုးမှုပြန်လည်ချိန်ကပ်ရေးတွေကြိုးပမ်းပေးခဲ့တဲ့ပုံကိုယ်တွေနဲ့တူအပါဝင်ဖြစ်ပါတယ်လက်ထောက်နိုင်ငံခြားရေးဝန်ကြီး Russell ဟာဧပြီလတုန်းကလည်းရန်ကုန်ကိုသွားရောက်ခဲ့ပြီးနိုင်ငံတကာအပြင်အရဖက်လူအဖွဲ့အစည်း NGO ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့နေပြည်တော်မှာလည်းမြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ဒါပြင်ဩဂုတ်လကနေပြည်တော်မှာကျင်းပခဲ့တဲ့အမေရိကန်အာဆီယံနဲ့မဲခေါင်အပြင် ARF ကအာဆီယံဒေသန္တရဖိုရမ်ညီလာခံမှာလည်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အတူတက်ရောက်ခဲ့တာလည်းဖြစ်ပါလေရှင
်ဒေါ်လာအတန်ပြောပြတော့ဖြစ်ပါတယ်ထိုင်းနိုင်ငံကလူသတ်မှုအကြောင်းကိုမပြောခင်မှာအခုတခါတော့ကုလသမဂ္ဂဘက်ကမြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုပြောပြခြင်းပါတယ်ကုလသမဂ္ဂအထွေထွေညီလာခံရဲ့2014ခုနှစ်မြန်မာရေးဆုံးဖြတ်ချက်မှာ ပြည်တွင်းလူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးရှိနေတဲ့ဆိုတာတွေကိုထည့်သွင်းဖော်ပြဖို့မြန်မာလူမှုအခြေပြုအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီပါဝင်နိုင်ငံတကာကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့အမျိုးသမီးနဲ့အလုံသမားလယ်သမားအရေးလှုပ်ရှားနေတဲ့မြန်မာအဖွဲ့အစည်းကိုယ်စားလှယ်တွေဟာအမေရိကန်ပြည်ထောင်စုညူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုရောက်ရှိနေကြတာဖြစ်ပါတယ်။အကြောင်းစုံကိုတော့မဲအင်ဂျင်နီယာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီနေ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံသားဝင်ကြီးဦးဝနမောင်လင်ကပြည်တွင်းအခြေအနေတွေတိုးတက်နေပါပြီလို့စီရင်ခံတင်ပြခဲ့ပေမဲ့ပြည်တွင်းလူထုခြေပြုဖွဲ့စည်းတွေကတော့မြန်မာနိုင်ငံဟာအချိန်မရွေးနောက်ကျောင်းပြန်လှည့်နိုင်တဲ့စိုးရိမ်နေရဆဲအခြေအနေတွေရှိနေဆဲဖြစ်တယ်လို့ VOE ကပြောပါရယ်အခုလိုနှစ်စဉ်ကုလသမဂ္ဂရဲ့မြန်မာအရေးဆုံးဖြတ်ချက်အတွက်လူထုခြေပြုဖွဲ့စည်းတွေရဲ့တင်ပြချက်တွေထိရောက်မှုရှိမရှိဆိုတာကိုတော့ကုလသမဂ္ဂဌာနချုပ်ကိုရောက်နေတဲ့ Women Peace Network Oregon ရဲ့ကိုယ်စားလှယ်မဲ့ဝေဝေနုကအခုလိုပြောပါရယ်
ကျမတို့ကတော့တရားမှုရှိရလို့ထင်တယ်ဗျ။အကြောင်းလဲဆိုတော့သူကအာဒီကြေတဲ့သူတို့ပြည်တွင်းထဲမှာဖြစ်နေရတယ်။အပြင်မှာဖြစ်နေရတယ်။ဒီအပြင်နိုင်ငံတကာတိုင်းဝမ်းကသိနေရနည်းနည်းတော့ကွာဟာနေရတယ်။အကြောင်းလဲရင်ဟိုင်လုပ်နေပြီ။ဘာမှသူ့ပြားပေးပြန်မလို့တော့ဘူး။ပြည်တွင်းထဲမှာဆိုရဟာမျိုးပုံစံမျိုးတို့ကကိုကပြောရတယ်။ဒီ Start Committee လို့ခေါ်တဲ့ Resolution မြန်မာ DSM ဖြစ်ချက်ကိုရေးတဲ့ဆွဲရလေ။ဆိုတော့ကျမတို့ကမဟုတ်ဘူးပေါ့နော်တကယ်တမ်းကြောင်းနေနေတဲ့အပိုင်းကြီးရှိနေတယ်လို့တကယ်ပို့ပြီးဆိုးရလာတဲ့အပိုင်းကြီးလည်းရှိရအများကြီးပဲပေါ့နော်ဘကူကတော့သူကအပြစ်ပြစ်ပြောင်းလေးပဲ consensus အလုံးတဘောတူလက်ခံတဲ့ဟာမျိုးပေါ့နော်ဟိုတိတ်ပြောမဲလက်ပေးစရာမလိုဘူးနော်ပြီးတော့အလုံးလည်းလက်ခံဟိုအလေတကြီးစီးသွားတဲ့ဟာမျိုးဆုံးဖြတ်ချက်မျိုးတို့ချဖို့လုပ်ခဲ့တာလေနောက်ပိုင်းကျတော့ဟိုသူအလိုဘေဟာဘေဟာလုပ်ရမယ်ဆိုတော့ဒီမှာဆေးရကိုဒီပြစ်ပြစ်ချက်ချက်စီးစီးရောက်ပြောခဲ့ရရှိရပေါ့
တမရဦးသိန်းစိန်ဆိုရဟာရာဇဝတ်မှုကျူးလွန်သူတွေကိုတော့ထိထိရောက်ရောက်အရေးယူတာမျိုးမရှိပေမဲ့လယ်သမားအလုသမားနဲ့လူခွင့်ရေးလှုပ်ရှားသူတွေကိုပြစ်မှတ်ထားဖမ်းဆီးနှိရှေထောင်ဒဏ်တွေချမှတ်နေတာတွေကိုနိုင်ငံတကာအသိုင်းအဝိုင်းသိအောင်လာရောက်ပြောပြတာဖြစ်တယ်လို့လဲ CCTU အလုသမားတမကများပူးပေါင်းဆောင်ရွက်ရေးကော်မတီနိုင်ငံသားရေးရာတာဝန်ခံကိုဇာနီကပြောပါတယ
်ကျွန်တော်တို့ကအဓိကသိချင်တာကတော့ညာဒီပြီးခဲ့တဲ့ကာလမှာလာဒီဘုံမှုကြီးနဲ့အောင်နိုင်ရောသမလာရေးကျင်းစဉ်ရောညီရာလေးကိုနဲ့ပတ်သက်ပြီးတော့တက်မတော်ကလူဝတ်တာတဲ့ပူညီရာရေးသိမ်းထားတယ်ဒါရီကိုပြန်ပြီးသိမ်းပါလေအဲ့အတွက်2013ခုနှစ်ဇွန်လနဲ့စက်တင်ဘာအတွင်းမှာပြီးအောင်ပြီးပါမယ်လို့သူတို့ဟလာပြည်သူများရှိမှာရောနိုင်ငံတကာဝတ်ကြိုးစားခဲ့ပြီနဲ့တကယ်တမ်းမှာကျွန်တော်တို့ဒေသမှာ3000ကျော်လောက်ဖမ်းခံလိုက်ရတယ်ဒီလိုနဲ့မှာလေနောက်ပြီးတော့ဒီနေရာမျိုးနဲ့ပတ်သက်တဲ့တိုင်ကြားက2000ကျော်မှာဘာမှမဖြစ်ရှင်းနေပြနိုင်ကြတယ်တွေ့ရတယ်ဩဂုတ်လတလရဲမှာမရေမှုကောင်ရိတ်ပိစ်အားလုံးပေါင်း59ခုဖြစ်တယ်ဆိုတော့ဆိုတော့တရက်ကို2ရက်လုံးလောက်ကကျွန်တော်တို့ကဒီရိတ်လောက်ခံနေရတယ်ဆိုတဲ့ပုံလေးဂျုံတွေ့နေရတယ်အဲ့တော့ဒီနေရာမှာဟလာမက်ဖြူနင်းထွေးတို့လိုចောင်းလူတွေကိုဖမ်းနေပေါ့ဗျာနော်တခြားကိုချင်းကျော်တို့ဟလာအက်တီဗစ်တွေဖမ်းနေဆိုရင်ဒီ crime နဲ့ပတ်သက်ပြီးတော့တိတိကျကျဘာမှမလုပ်နိုင်ကြတော့သိရတယ်အဲ့ကျွန်တော်တို့အစိုးရရဲ့ focus ကကျွန်တော်တို့ကို suspect နဲ့နှိပ်ကွနေသေးတယ်ဆိုတာသိတာအဲ့တော့ကျွန်တော်တို့အနေနဲ့ဖြစ်စီစဉ်တာကနိုင်ငံကနေပြီးတော့ပြည်တွင်းမှာတကယ်ရှိနေတယ်တကယ်ဒီ situation လက်ရှိတကယ်ဖြစ်နေတဲ့အခြေအနေကိုတိတိပပလေးပြအောင်ကုလသမဂ္ဂလို့ဖွဲ့စည်းမှုနေနဲ့တိတိပပသိရဲ EU တိတိပပသိရဲဆိုရင်မြန်မာနိုင်ငံပေါ်မှာတစုံတရာပြားပေးပြီးတော့တကယ်သူပြင်ဒီနိုင်ငံကိုတွန်းတင်ပေးနိုင်တယ်လို့ယုံကြည်လို့ကျွန်တော်ဒီလိုရောက်လာခြင်းဖြစ်ပါတယ
်ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းကတတိယကော်မတီကိုတင်သွင်းတဲ့မြန်မာအရေးဒီနှစ်အစီရင်ခံစာမှာလဲနက်နက်ရှိုင်းရှိုင်းအမြင့်တွင်နေတဲ့လူမျိုးရေးနဲ့ဘာသာရေးပဋိပက္ခတွေမြန်မာနိုင်ငံမှာတကြော့ပြန်ပြီးဖြစ်လာတာကြောင့်အကြမ်းဖက်မှုတွေအသက်ဆုံးရှုံးမှုတွေအိုးအိမ်တွေစွန့်ခွာထွက်ပြေးမှုတွေပိုးပြီးဖြစ်လာစေတယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီဟာလူခွင့်ရေးကိုအဓိကထားလေ့လာနေတဲ့ကော်မတီဖြစ်ပြီးအထွေထွေညီလာခံကိုဆုံးဖြတ်ချက်တွေတင်သွင်းဖို့နှစ်စဉ်အောက်တိုဘာလနှောင်းပိုင်းမှာကော်မတီဝင်နိုင်ငံကိုယ်စားလှယ်တွေအစည်းအဝေးပြုလုပ်လေ့ရှိပါတယ်။ဒီအစည်းအဝေးမတိုင်ခင်ညူယောက်ကုလသမဂ္ဂဌာနချုပ်ကိုရောက်ရှိနေတဲ့မြမလူထုအခြေပြုဖွဲ့စည်းတွေကတော့ Women Peace Network Oregon, WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ CCTU အလုံသမားတမကများပူပေါင်းဆောင်ရွက်ရေးကော်မတီနဲ့မြမအရေးလှုပ်ရှားနေတဲ့ Out ASEAN စင်ပြိုင်အာဆီယံဖွဲ့တွေပဲဖြစ်ပါရရှင်
မင်းကြီးနိုင်ပြောပြတော့တာဖြစ်ပါတယ်အခုတစ်ခါတော့ထိုင်းနိုင်ငံကဗြိတိန်နိုင်ငံသား၂ယောက်တပ်ခံလိုက်ရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်ထိုင်းနိုင်ငံကော့တောင်ကျွန်းမှာတပ်ဖြတ်ခံလိုက်ရတဲ့ဗြိတိန်နိုင်ငံသား၂ဦးကိုတပ်ဖြတ်တယ်လို့ဆွဆွဲခံထားရတဲ့မြန်မာနိုင်ငံသား၂ဦးကိုသူတို့ရဲ့ဆန္ဒအတိုင်းဥပဒေအရ အကောက်ွယ်ပေးနိုင်ဖို့အတွက်လှုပ်ဆောင်သွားမယ်လို့မြန်မာတန်ရုံတာဝန်ရှိသူတွေနဲ့ရှေ့နေတွေကပြောလိုက်ပါတယ်မြန်မာအစိုးရကအထူးတာဝန်ပေးထားတဲ့မြန်မာတန်ရုံအရာရှိတွေဥပဒေပညာရှင်တွေနဲ့အလို့သမားကြီးလှုပ်ဆောင်သူတွေတွားရောက်တွေ့ဆုံခဲ့ပြီးတဲ့နောက်အခုလိုပြောလိုက်တာပါအချိန်နေပြည်စုံကတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျွန်းမှာပြည်ထိုင်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုအတွက်မြန်မာနိုင်ငံသားနှစ်ဦးကိုတရားခဏနေအဖြစ်ထိုင်းရဲတွေကအောက်တိုဘာလ3ရက်နေ့မှာပြောဆိုလိုက်ပြီးတဲ့နောက်မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုကော့စမိတ်အကျဉ်းထောင်ကိုပို့လိုက်ပြီးနောက်တဦးကိုတော့တရားခွဲထားခဲ့တာပါအောက်တိုဘာလ6ရက်နေ့မှာတော့မြန်မာတန်ရုံးကအထူးတာဝန်ပေးထားတဲ့ဒုတိယကောင်စစ်ဝင်အရာရှိနဲ့ရှေ့နေတွေလိုက်ပါပြီးတရားခဏအဖြစ်ဆွတ်ဆွဲခံရသူတွေကိုတွားရောက်တွေ့ဆုံမေးမြန်းခဲ့ပါတယ်မြန်မာတန်ရုံးကဒုတိယကောင်စစ်ဝင်ဦးထွန်းအေးကအခုလိုရှင်းပြပါတယ
်ဆိုတော့ပါတာပြန်ကတော့သူတို့ကတော့နင်းနေဖြေအောင်လို့မဖြေဖြေအောင်လို့ leading question တွေမင်းတယ်ဖြေခိုင်းတယ်လို့တော့သူတို့ကပြောပါတယ်ခင်ဗျအဲ့ဒီကလေးမြောက်ကသူတို့ဒီဝန်မခံလို့ရှိရင်လည်းဒီတကူဒီဖြေတကူဟိုဝန်မခံတဲ့တော့ကြောင့်သူတို့ပုံမူပြီးတော့မှဒီဟိုတခုခုဟွာပေါ့ဗျာဖြေအားပေးတယ်ပါလေဟိုစိုးရင်လည်းပေါ့အဲ့ဒါကြောင့်သူတို့ဝန်ခံလိုက်တယ်လို့ပြောပါတယ်အဲ့တော့သူတို့ကမူးနေတဲ့အခါကျတော့သူတို့ဒီကြဟိုပြန်ပြေးတော့မှဒီပြန်မစင်းစားတတ်ဘူးလို့လုံးမီကောင်းလားလုံးမီလိမ့်မယ်လို့ထင်တယ်တဲ့သူတို့ကလို့ပြောတယ်ဟိုထောင်တာဝန်အရာရှိတာဝန်ခံတွေကိုကျွန်တော်ထပ်ပြီးတော့မှဒီလိုထားတယ်မြေတရားခံတယ်ဒီကလေးတွေကဘာပဲဖြစ်လေသူဟုတ်ပြီဖြစ်စေမဟုတ်ပြီဖြစ်စေသူကတော့ကျွလွန်နေဖြစ်စေမကျွလွန်နေဖြစ်စေသူဒီဟိုထိန်းထားပြီးပြီထိန်းထားပြီးဆိုတော့သူ့ရဲ့ဒီသူ့ရဲ့ဟိုဘာပဲချမ်းမာရေးအထက်ထက်ကပေါ့ဗျာနေထိုင်စားတောက်ရေးအထက်ထက်ကဟိုတရားဥပဒေပေါင်ထဲကနေပြီးတော့မှဟိုဆောင်ရွက်ပေးပြီးပေါ့ဗျာဆိုလိုတာကသူတိုင်းထက်လိုသူတို့မနှိပ်စက်ဖို့ပေါ့ဗျာအဲ့လိုဒီကူညီပေးဖို့ဟိုမြေတရားခံထားပါတယ်ဒီအလားတူပဲဒီမှာဒီနယ်မြေမှာရှိတဲ့ဒီမြန်မာနိုင်ငံသားတွေလည်းဒီကိစ္စနဲ့ပတ်သက်လို့သူတို့မလုံခြုံသူတို့စိတ်ထဲမှာခံစားရတယ်။သူတို့ရဲ့ထိုင်းဥပဒေပေါင်းတဲ့အနေမှာကာကွယ်ဆောင်ရှောက်ပေးဖို့မြင့်တရားခံထားပါလား
။တရားခဏနေအဖြစ်စွဲချက်တင်ခံထားရသူတွေတဲကကော့စမွိတ်အကျဉ်းထောင်မှာထိမ့်သိမ်းခံရတဲ့နှစ်ဦးကိုတွေ့ခွင့်ရခဲ့ပြီးနောက်ထပ်တပ်တွေအဖြစ်ဖမ်းဆီးထားတဲ့လူငယ်တဦးကိုတော့တွေ့ခွင့်မရသေးဘူးလို့ဆိုပါတယ်။ဒီအတွက်တွဲဆောင်ခွင့်ရဖို့အတွက်လည်းမြန်မာတန်ရုံးကဆက်လက်စူးစမ်းနေပါတယ်မြန်မာတန်ရုံးကလက်ရှိစစ်ဆေးမေးမြန်းနိုင်ဖို့အတွက်တာဝန်ပေးအပ်ထားတဲ့ရှေ့နေဦးအောင်မျိုးတန်းကတော့တရားခဏအဖြစ်ဆွတ်ဆွဲခံရသူတွေရဲ့အမှုတွဲတွေကိုကူးယူခွင့်မရသေးပေမဲ့တရားခဏအဖြစ်စွဲချက်တင်ခံထားရသူတွေကဥပဒေအရအကူအညီပေးနိုင်ဖို့အတွက်လက်ခံနဲ့ရှေ့နေလုတ်ပိုင်ခွင့်သဘောတူလက်မှတ်ရရှိခဲ့တယ်လို့ဆိုပါတယ်သူတို့စစ်ဆေးမေးမြန်းခဲ့တဲ့အမှုဖြစ်စဉ်ကိုလည်းဆက်ပြောပြပါတယ်
ပထမနံပါတ်1ဝန်ခံပါတယ်ဆိုကလေးဟာရဲရရိုက်ထားရဲနောက်တစ်ခါကလေးကိုယ်တိုင်ကနေပြီးတော့ဟိုဒီဘာသာပြန်ကဟိုနေရင်းကိုလေးကျွန်တော်ရိုက်တယ်ဆိုတာပြောရတယ်အဲ့ဒါပထမဆုံးခံတဲ့ကလေးပါထို့တူပဲဒုတိယခုနကပရဇွန်လင်းကလေလက်ပြီးနေရင်မှတ်ကိုလေးကျက်ထုတ်ခါတယ်ဘူးကထိုးလဲဆိုတော့ပထမဆုံးဟိုဟာကရဲကထိုးပြီးတော့မှဘာသာပြန်ဝင်ထိုးတာသူတို့ပြောတဲ့စကားကိုပြန်ပြောရမယ်ဆိုရင်ကျွန်တော်တို့စားတော့ကရက်ဖန်နေချင်းတော့ဝင်ခံပါဘူးကြိုက်ပြီးတော့မှကျွန်တော်ဝင်ခံပါတယ်လို့ပြောပါတယ်ဒီစကားသူတို့ပတ်သက်အထွတ်တဲ့စကားပါခုနဝင်မခံမှုဆိုရင်တန်းနဲ့တုမယ်ဆိုတဲ့စကားကိုပြောတာတော့ကျွန်တော်ပြောပါတယ်အဲ့ဒီခါမှာ तू ကသူတို့ဥပဒေရကာကွယ်ပေးဖို့ဆိုလို့ပြောပါတယ်ပြောနေမှာဒီပဲနဲ့သူတို့အတွက်ဥပဒေရဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့ရှေ့နေနေနဲ့ကိုယ်စားလှယ်ပါဝါနဲ့ဆောင်ဖို့ထူလာခဲ့ပါတယ်ကျူးလွန်တဲ့ပုံစံမျိုးတော့မပြောပါဘူးသူတို့အဲ့မှာမူးနေတယ်အဲ့နာမှာရှိတယ်ဆိုတော့ပြောခဲ့ပါတယ်အဲ့တော့ကျွန်တော်တို့ကစိတ်မကောင်းတာကလေးဒီပုံမှန်နေတာမဟုတ်ပါရဲ့ဟိုရိုက်တယ်ဆိုတဲ့တင်ကြတာကြောင့်ကျွန်တော်တို့ကခုနကပြောတဲ့ထောင်အနာပိုင်းနေတဲ့အပြည့်ဝတောင်းတယ်မြန်မာနိုင်ငံသားတွေကိုအခုရှိတဲ့တရားခဏရောက်ပါဝင်အားလုံးကိုဒီကျမ်းမာရေးလုံးကိုဆက်ချက်ပြုပြောခဲ့တာ
ပါမြန်မာတန်ယုံကအရာရှိနှစ်ဦးထိုင်းရှိနေများကောင်စီကတဦးနဲ့မြန်မာအလုသမားရေးလှုပ်ဆောင်နေတဲ့အဖွဲ့တွေက၅ဦးလိုက်ပါဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ဒီအမှုဟာစက်တင်ဘာလ15ရက်နေ့ညကဖြစ်ပွားခဲ့ပြီးမြန်မာရွှေပြောင်းလုံသမားတွေအပါအဝင်လူတွေယာနဲ့ချီပြီး DNA စစ်ဆေးမှုတွေလုပ်ခံခဲ့ရတာပါတရားခဏနေဖြစ်စွပ်စွဲခံထားရသူတွေက2ဦးဟာအမှုဖြစ်ဖြစ်ချင်းမှာစတင်ဖမ်းခံထားရပြီးပြန်လွတ်ပေးခြင်းကိုခံခဲ့ရပါတယ်ဒုတိယအကြိမ်ဖမ်းခံရတဲ့အချိန်မှာတော့သူတို့ကိုတရားခဏများအဖြစ်ထိုင်းရဲတွေကစွပ်စွဲခဲ့ပြီးစွဲချက်တင်ခဲ့တာဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့အတွက်နိုင်ငံတကာသတင်းမီဒီယာတွေမှာလည်းရေးသားဖော်ပြနေသလိုမြန်မာနိုင်ငံသားတွေကြားမှာလည်းဒီဖြစ်ရပ်နဲ့ပတ်သက်ပြီးအငြင်းပွားပွဲဖြစ်နေပါတယ်ကော့တောင်ကျွန်းမှာတော့လက်ရှိမှာတရားခဏနေအဖြစ်ထိမ့်သိမ်းခံနိုင်ရတဲ့သူတွေနဲ့ပတ်သက်ဆက်နွယ်နေတဲ့သူများဖိအားပေးခံနေရတယ်ဆိုပြီးပြောဆိုနေကြပြီးကျွန်းကမြန်မာတွေကတော့စိုးရိမ်ထိတ်လန့်မှုတွေနဲ့နေထိုင်နေကြရပါတယ်ဒီကျွန်းမှာမြန်မာရွှေပြောင်းလူသား4000လောက်အလုပ်လုပ်ကိုင်နေကြတာဖြစ်ပါတယ်ရှင်
ထိုင်းချီဇိုင်ဗီယိုသတင်းတော့မအေးမှာပြောပြသွားတာဖြစ်ပါတယ်အခုတခါတော့ဟောင်ကောင်ဆန္ဒပြပွဲအကြောင်းကိုပြောပြခြင်းပါတယ် ဟောင်ကောင်ဒီမိုကရေစီဆန္ဒပြပွဲအကြောင်းနိုင်ငံတကာသတင်းတွေမှာအကြီးအကျယ်ဖော်ပြနေပြီးမဲ့တရုတ်သတင်းမီဒီယာတွေမှာတော့အကန့်အသတ်နဲ့သာဖော်ပြနေပါတယ်တရုတ်ဆိုရကသူ့အပေါ်နဲ့ညီအောင်သတင်းဖော်ပြရမှာဒီဟောင်ကောင်ကျွန်းចောင်းသားဆန္ဒပြပွဲတွေဟာတရားမဝင်ဘူးကြာဆုံးသွားလိမ့်မယ်ဟောင်ကောင်ဒီမိုကရေစီဖြစ်ပေါ်မှုကိုလည်းထိခိုက်စေတယ်လို့ဆိုပါတယ်ဒီကြောင်းကိုတော့ VOA သတင်းတော့ Bill I သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါကမ္ဘာနိုင်ငံအများစုမှာဒီဟောင်ကောင်ဆန္ဒပြပွဲသတင်းတွေဟာအရှေ့လေဘက်က IS သွေးကြွသတင်းနဲ့အနောက်အာဖရိကကအီဘိုလာသတင်းတွေနဲ့အပြိုင်ထိတ်တန်းသတင်းနေရာကိုဝင်ဦးနေကြပါတယ်။ဒါပေမဲ့ဘီဂျင်းမြို့တော်လက်မဘော်ကလူများစွာနဲ့စကားပြောကြည့်ရမှာတော့ဒီဆန္ဒပြပွဲအကြောင်းသိတော့မသိကြပါဘူး
။ဟိုသူ香港廣東那個燈高熱
ဘီဂျင်းမြို့နေတူးနဲ့သူ့မိတ်ဆွေတို့ကတရုတ်မဲဒရင်းဘာသာစကားနဲ့ပြောတာကသူတို့အနေနဲ့ဒီဟောင်ကောင် Occupy Central လှုပ်ရှားမှုကြောင့်မသိဘူးဒါပေမဲ့ဂွမ်ဇူးမှာသွေးလွန်တုတ်ကွေးအဖြစ်များတဲ့အကြောင်းပြောတယ်ထင်လို့ပြန်ပြောတာဖြစ်တယ်လို့ဆိုတာပါဒါပေမဲ့တချို့ကတော့ဒီဆန္ဒပြပွဲအကြောင်းသိကြပါတယ်ဒါပေမဲ့နိုင်ငံရေးပါတာမို့လို့သူတို့အမြင်ကိုမပြောလို့ကြပါဘူ
း香港也好还是咱们中国
大陆ဒီမျိုးသမီးတယောက်လို့ပြောခဲ့တာကဘီဂျင်းမှာပဲဖြစ်ဖြစ်ဟောင်ကောင်မှာပဲဖြစ်ဖြစ်တည်ငြိမ်မှုကအရေးအကြီးဆုံးပဲလူထုအနေနဲ့တည်ငြိမ်မှုကနေအကျိုးအများဆုံးရနေတယ်မတည်ငြိမ်မှုဖြစ်လာရင်လူထုဒုက္ခအများဆုံးရောက်လေရှိတယ်လို့ဆိုတာပါအဲ့ဒီတော့သူမကိုဒီဟောင်ကောင်ကကျောင်းသားတွေတောင်းဆိုချက်ကိုသိပါလားလို့မေးရမှာတော့ဒီသတင်းကိုအသေးစိတ်နားမထောင်မိဘူးလို့ပြန်ဖြေပါတယ်လီယူလို့နာမည်ပေးထားတဲ့အသက်ခက်ကြီးကြီးဘီဂျင်းမြို့နယ်တူကတရုတ်လိုပြောတာကတော့
美国有美国式的民主
အမေရိကန်မှာသူနည်းသူဟန်တဲ့ဒီမိုကရေစီရှိတယ်လို့တရုတ်မှာလည်းသူ့ပုံစံနဲ့သူရှိနေတာပေါ့လို့ဆိုတာပါသူကဆက်ပြီးတရုတ်ဒီမိုကရေစီပုံစံကတော့ဒီမိုကရေစီနဲ့ဘိုးချုပ်ကန်မှုနှစ်ခုလုံးရောထားတယ်။ဘာလို့လဲဆိုတော့ဒီမိုကရေစီပဲရှိပြီးဘိုးချုပ်ကန်မှုမရှိရင်တိုင်းပြည်ကဗျံပဒါဖြစ်သွားနိုင်လို့ပါလို့ဆိုတာပါ။ဒါအပြင်လူကပဲဒီဟောင်ကောင်ဆန္ဒပြပွဲတွေဟာတယောက်မှုတိတ်ရှိမှာမဟုတ်ဘူး။တိတ်ကြကြဖြစ်မှာလည်းမဟုတ်ဘူး။ဘာလို့လဲဆိုတော့ဟောင်ကောင်အာဏာပိုင်တွေကဒါကိုအဆုံးမရှိလွတ်ထားမှာမဟုတ်လို့ပါလို့ဆိုပါတယ်။ဒါပေမဲ့အားလုံးကတော့အဆိုးအမြင်ကြတာမဟုတ်ပါဘူး။ဝမ်လို့အမည်ပေးထားတဲ့ဘီဂျင်းမြို့ကလူငယ်တူကတော့ဒီဆန္ဒပြပွဲပုံတွေတွေ့ရတယ်ဒါပေမဲ့ဘာတွေဖြစ်နေလဲအကုန်မသိရဘူးပိုသိချင်းလို့သတင်းလိုက်ရှာတာလည်းမရဘူးလို့ဆိုပါတယ
်
ဝမ်တူလို့ပြောထားတာကသူ့တငယ်ချင်းတွေကဟောင်ကောင်မှာတရုတ်မျိုးသားနေအတွက်ရောက်နေလို့ဒီဆန္ဒပြပွဲပုံတွေပို့လိုက်တယ်ဒီဆန္ဒပြပွဲပုံတွေကြည့်ရတာကတိတ်ဘယုတ်ဒုက္ခမဆန်ဘူးတိတ်ဆူဆူဝါးဝါဖြစ်တာလည်းမဟုတ်ဘူးလို့ပြောတာပါဒါပေမဲ့တရုတ်သတင်းမီဒီယာတွေမှာတော့အမြင်တစ်မျိုးပဲဖော်ပြရမှာဒီဟောင်ကောင်ဆန္ဒပြပွဲဟာတရားမဝင်ဘူးလမ်းမလိုက်တာဖြစ်တယ်လို့ပဲထုတ်ပြန်နေပါတယ်။နိုင်ငံတကာရုပ်မြင်သံကြားတွေဖြစ်တဲ့ CNN နဲ့ BBC ကတရုတ်မှာလွှင့်တဲ့သတင်းတွေတောင်မှဟောင်ကောင်ကျောင်းသားတွေဘက်ကပြောလာတာကိုသိပ်မပြောပဲစိတ်စိတ်လုံနေပါတယ်။တရုတ်လူမှုမီဒီယာစောင့်ကြည့်သူတွေကလည်းတရုတ်ဆိုရအနေနဲ့ဒီနှစ်မှာကြားတဲ့ TNN ဆန္ဒပြပွဲ25နှစ်မြောက်နေ့နှစ်ပတ်လည်နေ့မတိုင်ခင်ကထက်တောင်ဒီဟောင်ကောင်ဆန္ဒပြပွဲသတင်းတွေဖော်ပြနေတဲ့ဝီဘိုနဲ့အခြားအင်တာနက်ဝက်ဘ်ဆိုက်ကသတင်းတွေကိုဖြုတ်ချနေတယ်လို့ဆိုပါတယ်။အစိုးရပိုင်းတရုတ်ပြည်သူနေစဉ်သတင်းစာမှာလည်းဒီဆန္ဒပြပွဲတွေဟာဒီမိုကရေစီမချဘူး။ဒီမိုကရေစီနောက်ပြန်ဆွဲတာတောင်ဖြစ်နေတယ်။ဟောင်ကောင်မှာတကယ်ကဗြိတိရှလက်အောက်ကနေတရုတ်လက်အောက်ရောက်လာကမှဒီမိုကရေစီစရလာကစားရှိသေးတာလို့တစ်ဖက်သက်ဝေဖန်ရှုတ်ချနေပါတယ်။ဒါအပြင်ဒီတရုတ်ပြည်သူနေစဉ်မှာပဲဗြိတိရှရဲ့နှစ်ပေါင်း150ကြာအုပ်ချုပ်ခဲ့မှုကြောင့်ဟောင်ကောင်မှာဒီမိုကရေစီဆန့်ကျင်ရေးတွေဖြစ်လာရတယ်ဒီမိုကရေစီမုန်တီးရေးမျိုးစေ့တွေချခဲ့တယ်လို့ဖော်ပြနေပါတယ်တရုတ်ဆိုရပိုင်းရုပ်မြင်သံကြား CCTV မှာလည်းဒီဆန္ဒပြပွဲအကြောင်းအပေါ်ယံလောက်သာခတ်တူတူဖော်ပြခဲ့ပြီးဒီနေ့မှာ10မိနစ်ကြာထူးထူးခြားခြားထုတ်လွှင့်ရမှာလည်းဒီဆန္ဒပြပွဲကိုဆန့်ကျင်သူတွေကသာမေးထားပါတယ်ဒါအပြင်တရုတ်ဆိုရအမြင်နဲ့ကိုက်ညီတဲ့စင်ကာပူဝန်ကြီးချုပ်လီရှန်လုံးရဲ့သုံးသပ်ချက်ကိုပဲဒီရုပ်မြင်သံကြားမှာဆက်လက်ဖော်ပြနေပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို burmese.voanews.com ဆိုတဲ့ကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာမှာပြန်လည်နှာစင်ဖတ်ရှုလို့ရပါတယ်ခင်ဗျာ